ကဘာလုံးကိုရောက်ရခတ်သွားစေတဲ့ COVID-19 ကပ်ရောဂါကြီးဟာကျောင်းသူကျောင်းသားတွေရဲ့ပညာရေးလမ်းကြောင်းကိုလည်းတနည်းတစ်ပုံပြောင်းလဲသွားစေပါတယ်။အဲ့ဒီထဲမှာမြန်မာနိုင်ငံကမောင်ရဲမင်းဦးလည်းပါဝင်ပါတယ
်။2016လောက်မှာကျွန်တော်ကျောင်းသားဖန်တဲ့ဒီဂီတပညာရေးကိုစတင်လေ့လာပြခဲ့တယ်။ဒီလိုနဲ့ကျွန်တော်2020မြန်မာပြည်ကျောင်းပိတ်ရလောက်မှာကျွန်တော်ပထမဆုံးကျွန်တော်ရဲ့ပထမဦးဆုံးဂီတကိုဖန်တီးဖြစ်ခဲ့တယ်။2021ကိုဗစ်ကာလကြောင်းပိတ်တဲ့အချိန်မှာကျွန်တော်ဒီဟိုကကျွန်တော်ဝါသနာပါရဒီဂီတပညာရပ်ကိုပဲဆက်လက်လေ့လာပြီးတော့ဆက်လက်လုပ်ကိုင်ဖြစ်ခဲ့တယ်ဗာဒါဒန်ဗာဒါဒန်ဗာဒါဒန်ဘန်ဖရမ်မေပ
ါမောင်ရဲမင်းဦးဟာကွန်ပျူတာနဲ့ဖန်တီးတဲ့ဂီတတီးလုံးတွေကိုအချင်းဆိုတန်နဲ့ပေါင်းဆက်ဖန်တီးရတဲ့ Electronic Dance Music ကိုစိတ်ဝင်စားလေ့လာခဲ့တာပါ2020နောက်ပိုင်းကစပြီးကျောင်းနေတက်ခွင့်မရဖြစ်နေချိန်မှာအဲ့ဒီအချိန်ကအသက်15နှစ်သာရှိသေးတဲ့မောင်ရဲမင်းဦးကသူ့ရဲ့ပထမဦးဆုံးသချင်းတစ်ပုဒ်ဖြစ်တဲ့ The Way You Are ကို Recon ဆိုတဲ့အနုပညာနာမည်နဲ့သူ့ရဲ့တယ်လီဖုန်းလေးထဲမှာစတင်ဖန်တီးဖြစ်ခဲ့ပါတယ်။အဲ့ဒီသချင်းကိုစပိန်နိုင်ငံက Record Level ကြီးတစ်ခုဖြစ်တဲ့ Omicron Records ကိုလှမ်းပို့ခဲ့ပါတယ်။သချင်းပို့ပြီး2ရက်အကြာမှာပဲ Omicron Records ကသူ့ရဲ့အဲ့ဒီသချင်းလေးကိုထုတ်လွှင့်ခဲ့ပါတယ
်ကျွန်တော်ဗန်ဒီတာရဲ့ချင်းကြီးကို International က DJ Producer တွေကနေပြီးတော့ Coffee ပတ်ပေးလာကြောင်းလဲကျွန်တော်ကိုဒီဂီတလမ်းကြောင်းပေါ်မှာဆက်လျှောက်ဖို့ဟိုအားတွေဖြစ်စေခဲ့ပါတယ်
The Way You Are ဆိုတဲ့သချင်းလေးထုတ်လွှင့်ခံရပြီးတဲ့နောက်မှာတော့သူဟာဂီတဖန်တီးမှုတွေကိုခြေစုံပြည့်ဝင်လိုက်ပါတော့တယ်။အနုပညာနာမည်ကိုလည်း Recon ကနေ Macas လို့ပြောင်းလိုက်ပြီးသချင်းတွေကိုကွန်ပျူတာနဲ့စပြီးတော့ဖန်တီးခဲ့ပါတယ်။သူ့ရဲ့သချင်းတချို့ဟာ2022ခုနှစ်အောက်တိုဘာလမှာ iTunes Vietnam Electronic Charger စီးရင်မှာနံပါတ်89ဝင်ခဲ့ပါတယ
်။ကျွန်တော်ဖန်တီးတဲ့ဂီတတွေကို YouTubeSpotify, SoundCloud, Apple Music စတဲ့ Streaming Platform တွေပေါ်မှာလိုတခုနားဆင်နိုင်ပါတယ်။ကျွန်တော်ရဲ့ရှင်ကိုကျွန်တော်ကိုပိုင် Record Label နေပြီးတော့မထုတ်ဖြစ်သေးပဲနဲ့ကျွန်တော် International Record Label တွေဖြစ်တဲ့ DMB Optimum Recording စတဲ့ Record Label တွေမှာကျွန်တော်ချင်းနေထုတ်ဖြစ်တယ်။ဒါပြင်လာမယ့်ဇူလိုင်လမှာလည်းကျွန်တော်စပိန်နိုင်ငံအခြေဆိုင် Different Record နဲ့ကျွန်တော်လက်တွဲပြီးတော့ကျွန်တော်တချင်းထုတ်ဖို့ရှိပါတယ်။
Marcus ရဲ့တချင်းတွေကိုနိုင်ငံခြား record level တွေဖြစ်တဲ့ Magic Records, Melancholia, Dates of House, Musical Freedom စတဲ့ record level တွေကပံ့ပိုးပေးခဲ့ပါတယ်။လက်တလောထွက်ရှိထားတဲ့ Marcus ရဲ့တချင်းနှစ်ပုဒ်ကို America အခြေစိုက် Optimum Recordings ရဲ့ record level ကနေထုတ်လွှင့်ထားပါတယ်။ပုံမှန်ဖန်တီးမှုထုတ်ဝေမှုတွေနဲ့မတူတဲ့ Electronic Dance Music တွေဖန်တီးပြီးပြည်သက်စီပို့ဆောင်ဖို့လုပ်ကိုင်ရတဲ့ပုံစံတွေကိုလည်းသူကပြောပြပါတယ်။
ကျွန်တော် record label တွေနဲ့လက်တွဲလုပ်ကြတဲ့အခါမှာကျွန်တော် record label တွေကိုကျွန်တော်ဘက်ကနေပြီးတော့ကျွန်တော်ကိုယ်တိုင် demo ပို့ပြပြီးတော့ကျွန်တော်ပို့ထားတဲ့ demo တွေကိုတစ်ဖက် record label ကနေပြီးတော့နားထောင်ပြီးသူတို့ကြိုက်တဲ့အခါလက်ခံပြီးတော့နှုတ်တစ်ဖက်ထိုက်တဲ့အကျိုးမြတ်နဲ့သဘောတူညီချက်စာချုပ်ရေးထိုးပြီးတော့ကျွန်တော်ချင်းနေထုတ်ပြပါတယ် record label တွေကနေပြီးတော့ကျွန်တော်ဖန်တီးထားတဲ့ချင်းတွေကိုထုတ်လွှင့်ပေးတာကျွန်တော်တို့တစ်ဖက်လာနေပြီးတော့ဝင်ဝင်နှဲပါရစေတဲ့အပြင်ကျွန်တော်ဒီလူသိပုံများဖို့လည်းအထောက်အကူပြုတယ်ပေါ့
ကိုဗစ်ကာလကြောင်းနာလိုက်ရပြီးတဲ့နောက်ပိုင်းသူဟာကြောင်းပြန်မတက်ဖြစ်တော့ပဲနဲ့သူဝါသနာပါတဲ့ဂီတပညာရဲ့အပြင်အင်္ဂလိပ်စာနဲ့သူ့အတွက်အကျိုးရှိစေမဲ့တခြားစိတ်ဝင်စားစရာတွေကိုလေ့လာရင်ဂီတဖန်တီးမှုကိုပဲဒီဇိုင်းမမတ်လုပ်ကင်ဖြစ်တယ်လို့ဆိုပါတယ်အဲ့လိုဒီဇိုင်းမမတ်လုပ်ကင်ခဲ့တဲ့အတွက်လူငယ်တွေရဲ့ကြိုးစားအားထုတ်မှုကိုစောင့်ကြည့်နေရပေးတဲ့ record level ကြီးတွေကသူ့ကိုသတိထားခဲ့မိပါတယ်Marcus ဖန်တီးတဲ့ Firefly ဆိုတဲ့သချင်းဆိုရင်စပိန်နိုင်ငံက Radio Mavala က2024ပထမ5လအတွင်းမှာပဲ54ချိန်ထုတ်လွှင့်ပေးခဲ့ပြီးဖြစ်ပါတယ်။ Marcus ဟာအများကြီးတူပညာဆက်တင်ခွင့်ရဖို့အတားအဆီးတွေနဲ့ကြုံခဲ့ရပါတယ်။ဒါပေမဲ့သူကဒီလမ်းကသွားလို့မရတဲ့အချိန်မှာသွားလို့ရတဲ့လမ်းကနေရောက်နိုင်တဲ့လောက်သွားခဲ့သူဖြစ်ပါတယ်။အဲ့လိုသွားခဲ့တဲ့အတွက်အခုတော့သူဟာခီးတစ်ခုရောက်နေပါပြီ။ကိုရောက်ချင်တဲ့နေရာကိုရောက်ဖို့ရိုးရိုးပဲတွေးပြီးတော့တွေးမိတယ်လို့ဂဇိုင်းမမတ်ရှောက်ရကခီးတစ်ခုပောက်ခဲ့တဲ့မက်ကတ်စ်ကသူ့နဲ့တတူရွယ်သူမြမလူငယ်တွေကိုလည်းရိုးရိုးစင်စင်ပဲအားပေးခဲ့ပါတယ်ရှင
်ကျွန်တော်အနေနဲ့ကိုလုံးချင်တာကိုလုံးဝရဖို့ခက်ခဲနေတယ်မြမလူငယ်တွေကကျွန်တော်နဲ့ရွယ်သူလူငယ်တွေပြောချင်တာကတော့ ဘလိုပဲခက်ခဲနေပါစေမိမိဝါသနာပိုင်ဟာလမ်းကိုကြိုးစားပြီးဆက်လျှောက်ကြဖို့ပါပဲ